America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ2ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA မိတ်ကန်တရဲ့မြန်မာပိုင်းအစီအစဉ်လေးကိုမိတ်ကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်းတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင
်ကျမသိန်းကြီးထိုက်ပါရှင်ကွလွန်တူအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကိုတော့ဒီကနေ့တကြိုမှာဖြစ်ပါတယ်။အာဖဂန်ဆန်ရအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှုတစ်ကိုဒီကနေ့ပြောင်းလဲခန့်အပ်လိုက်ပါတယ်။ဒီတဲ့ရင်းနေနဲ့အတူနောက်ဆုံးရသတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေကတော့ဒီကနေ့ရန်ကုန်မှာမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပတဲ့ဖက်ဒရယ်မူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာတော့တထောင်ရှိအခြေခံဥပဒေအကြောင်းဖက်ဒရယ်မူအကြောင်းနဲ့တိုင်းရင်းဒေသကဒန်းတူအခွင့်အရေးတွေကြားဆွေးနွေးချက်တွေနဲ့နားဆင်ရမှာကတော့
Federal Senate ဒီပေါ်လာလို့အဲ့ဒီနင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာအဲ့တော့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတခုရဲ
့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဦးမင်းစင်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝင်နဲ့ချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ writer သတင်းတော်နှစ်ဦးရဲ့အမှုမနက်ဖြန်စက်တင်ဘာလ3ရက်နေ့မှာတော့အပြည့်ရှိမရှိတရားရုံးကစင်ချက်ချတော့မှာပါ။နောက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းတိုက်ပွဲတွေကြောင့်ရွာသား2000ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့အခြေအနေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်နေကိုသားညုံဦးတို့ကတင်ပြပေးကြပါလိမ့်မယ်ရှင
်ကွယ်လွန်သူအမေရိကန်ထက်လွတ်တော်အမတ်ဂျွန်မက်ကိန်းအတွက်၅ရက်တာအောက်မေ့အမှတ်ရအခမ်းအနားတွေကိုဒီကနေ့တနင်္ဂနွေနေ့မှာအဆုံးသတ်ပြီးမေရီလန်းပြည်နယ်အနာပူလစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီစစ်သင်ကျိုင်းမှာတကြိုမှဖြစ်ပါတယ်မစ္စတာမက်ကိန်းကိုသူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းဖြစ်သူ2014ခုနှစ်ကကွယ်လွန်ခဲ့တဲ့ရစ်တပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုတ်ဂူဘေးမှာတချို့မှာဖြစ်ပါတယ်။မနေ့စနေနေ့ကမြို့တော်ဝါရှင်တန်နက်ရှင်နယ်ကက်သီဒရယ်ဘုရားကျောင်းမှာကျင်းပတဲ့အောက်မေ့အမှတ်ရအခမ်းအနားမှာတော့သမ္မတဟောင်းနေလွှတ်တော်အမတ်တွေအပါအဝင်အမေရိကန်နိုင်ငံကြီးလောကနဲ့နယ်ပယ်ပေါင်းစုံကပုဂ္ဂိုလ်တွေတက်ရောက်ကြပါတယ်။မစ္စတာမက်ကင်းအတွက်အမှတ်တရဂုဏ်ပြုစကားပြောချသူတွေတဲ့တူဖြစ်တဲ့သမ္မတဟောင်းဘရက်ကိုဘားမားကလက်ရှိအမေရိကန်နိုင်ငံရဲ့အခြေအနေဟာသေးသေးမြန်ပြင်းနှိမ့်ကျနေတယ်လို့ပြောဆိုသွားပါတယ်
။ So much of our politics, our public life, our public discourse can seem small.
ရှင်းရင်ပြီးခိုင်မာတဲ့နိုင်ငံရေးလိုဟန်ဆောင်နေပေမဲ့တကယ်တမ်းကျတော့အကြောက်တရားကြီးစုံနေတာပါအဲ့ဒါထက်ပိုပြီးကြီးမြတ်ဖို့ဂျွန်ကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါအဲ့ဒါထက်ပိုကောင်းမွန်ဖို့သူကကျွန်တော်တို့ကိုတောင်းဆိုခဲ့တာပါလို့သမ္မတဟောင်းဘရက်ကိုဘားမားပြောဆိုခဲ့တာပါသမ္မတဟောင်းဂျော့ချ်ဒူလူဘူးရှ်ကလည်းအမတ်တရဂုဏ်ပြုစကားပြောပြီးမစ္စတာမက်ကိန်းဟာဂုဏ်ပြုခံတိုက်သူသူရဲ့ပြိုင်ဘက်တွေဟာမျိုးချစ်ပုံကိုယ်တွေလူသားတွေဖြစ်တယ်ဆိုတာကိုအတိအမှတ်ပြုသူဖြစ်တယ်လို့ပြောပါတယ်။ဒါပြင်လက်ရှိအမေရိကန်နိုင်ငံရေးဟာမစ္စတာမက်ကင်းရဲ့ကိုယ်ပိုင်ယုံကြည်ချက်တွေနဲ့ဆန့်ကျင်နေတယ်လို့လည်းပြောဆိုသွားပါတယ်။မစ္စတာမက်ကင်းကသူ့ရဲ့နိုင်ငံမှာသမ္မတဟောင်းဘုရှ်နဲ့သမ္မတဟောင်းအိုဘားမားတို့ကိုအမှတ်တရစကားပြောပေးဖို့မကွယ်လွန်မီကတည်းကစီစဉ်သွားတာဖြစ်ပါတယ်။သမီးဖြစ်သူမက်ဂန်မက်ကိန်းကလည်းဖခင်ဖြစ်သူအတွက်အမှတ်တရပြောတာမှာတော့သမ္မတဒေါ်နယ်ထရန့်နဲ့သူ့ရဲ့အမေရိကန်ပြန်လဲကြီးညက်ဖို့ဆောင်ရွက်ကြဖို့ဆိုတဲ့ဆောင်ဖို့ကိုတွယ်ဝိုက်ပြီးတော့ပြောဆိုခဲ့ပါတယ
် America does not boast because she has no need to. The America of John McCain has no need to be made great again because America was always great.
ဂျွန်မက်ကိန်းရဲ့အမေရိကန်ပြည်ထောင်စုဟာအမြဲတမ်းကြီးညက်တဲ့နိုင်ငံဖြစ်နေတာကြောင့်ပြန်ပြီးတော့ကြီးညက်အောင်လုပ်ဖို့မလိုအပ်ဘူးလို့သမီးဖြစ်သူမက်ဂန်မက်ကိန်းကပြောဆိုသွားတာဖြစ်ပါတယ်မနေ့စနေနေ့အခမ်းအနားမှာအမှတ်တရပြောကြားခဲ့တဲ့သူတွေထဲမှာအထက်လွှတ်တော်အမတ်လင်စီဂရဟန်နိုင်ငံခြားရေးဝန်ကြီးဟာဟင်နရီကစ်ဆင်ဂျာတို့လည်းပါဝင်ပါတယ်။တရုတ်ဆောင်ဝါရင်ဘက်တီ၊ဒုသမရာဟောင်းဂျိုးဘိုက်ဒင်၊နယူးယောက်မြို့တော်ဝန်ဟောင်းမိုက်ကယ်ဘလူးမ်ဘတ်တို့ကလည်းမစ္စတာမက်ကိန်းရဲ့ကောင်တလာကိုပါဝင်တည်ဆောင်ခဲ့ကြပါတယ်။မစ္စတာမက်ကိန်းဟာအုန်းနောက်ကင်ဆာရောဂါကိုကာလအတော်ကြာခံစားခဲ့ရပြီးတဲ့နောက်အသက်82နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမတည်မငြိမ်ဖြစ်အောင်နဲ့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကြားသဘောကျလဲမှုဖြစ်လာစီဖို့ရုရှားအနေနဲ့ကြိုးပမ်းအားထုတ်နေစေဖြစ်တယ်လို့အာဖဂန်နစ္စတန်ဆိုင်ရာအမေရိကန်တပ်မှုဟောင်းကပြောလိုက်ပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကြီးကဲဖြစ်တဲ့ဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ဟာအာဖဂန်မှာနှစ်နှစ်ကြာတာဝန်ယူပြီးတော့အခုတနင်္လာနေ့မှာယာယီတာဝန်ကနေပြီးတော့နားယူလိုက်ပါတယ်။ damage ခုလိုမျိုးယာရီကနေနားမယူခင်လေးမှာပဲအာဖဂန်ဒေသနဲ့ပတ်သက်ပြီးတော့ရုရှားရီမှန်ချက်တွေပေါ်မှာသူ့ရဲ့တန်တရားကိုခုလိုပြောဆိုသွားတာပါ။အာဖဂန်ကအမေရိကန်ရဲ့စီးအောင်မြင်မှုတွေကိုနှောက်ယှက်ပြစီဖို့နဲ့အာဖဂန်နစ္စတန်ရဲ့တည်ငြိမ်မှုနဲ့ပတ်သက်ပြီးတော့အမေရိကန်မဟာမိတ်တွေမိကွန်းထုတ်တန်တရားဖြစ်လာစေဖို့အတွက်ရုရှားကနေပြီးတော့ကြိုးပမ်းနေတယ်လို့ဗိုလ်ချုပ်ကြီးနီကိုဆန်က VOA ကိုအီးမေးလ်ကနေတဆင့်ဖြေဆိုသွားပါတယ်။တာလီဘန်တပုံတွေနဲ့အာဖဂန်စုရကြာပြန်လည်တင်းမြေကြီးအတွက်ရုရှားကနေပြီးတော့အကူအညီပေးတယ်ဆိုပေမဲ့လည်းတာလီဘန်တွေကိုလက်နက်ကူညီတာတနန်းပေးတာတွေလုပ်ချင်အဖြစ်ရုရှားအနေနဲ့အာဖဂန်မငြိမ်မသက်ဖြစ်အောင်လို့လုပ်တယ်လို့အမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေဘက်ကအရင်ကလည်းကဆွဆွဲခဲ့မှုပါတယ်။ရုရှားကတော့ဒါကိုငြင်းဆန်ပြီးတော့သူတို့အနေနဲ့တာလီဘန်တို့နဲ့နိုင်ငံရေးအဆက်အသွယ်ရှိအောင်ပဲလို့ဆိုပါတယ်။တာလီဘန်နဲ့အမေရိကန်နောက်ခံပြီးထားတဲ့အာဖဂန်စုရတို့ကြားညီညာရေးဆွေးနွေးပွဲတွေဖြစ်လာစေဖို့အတွက်မကြာခဏကတော့အမေရိကန်နဲ့ရုရှားတို့အပြင်းထန်ကိုအပြန်ဆိုင်ဦးစီးဦးဆောင်လုပ်ခဲ့ကြတာပါအမေရိကန်နဲ့ခြားတိုင်းပြည်တွေနဲ့အတူအာဖဂန်နစ္စတန်နိုင်ငံကနှစ်ဖက်အဖွဲ့အစည်းတွေကြားစက်တင်ဘာလ၄ရက်နေ့ဆွေးနွေးပွဲကိုရုရှားကနေပြီးတော့အင်ရှင်လုပ်ဖို့အတွက်စီစဉ်ထားခဲ့တာပါဒါပေမဲ့လို့လည်းဒီကမ်းလှမ်းချက်ကိုအာဖဂန်သမ္မတအရှရက်ဂနီပယ်ချလိုက်တာကြောင့်မလို့ရှေ့ဆိုင်ခဲ့ရပါတယ်အာဖဂန်စုရနဲ့တာလီဘန်တို့ကြားဆွေးနွေးပွဲဖြစ်ဖို့အမေရိကန်ကနေပြီးတော့လည်းမျှော်လင့်ကြိုးပမ်းနေတာရှိပါတယ်။အာဖဂန်တွေကိုယ်တိုင်ဥဆောင်ပြီးတော့အာဖဂန်တွေကိုယ်တိုင်ကမကစားလုပ်တဲ့ပြည်내တင့်မြတ်ရေးလုပ်ငန်းစီဖြစ်စေချင်တယ်လို့အမေရိကန်ကာကွယ်ဝန်ကြီး James Mattis ကပြီးခဲ့တဲ့သတင်းပတ်ကုန်သွင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုခဲ့ပါတယ်ခင်ဗျ။
အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးတပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုအပြောင်းအလဲတာဝန်ယူပွဲကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမြို့တော်ကာဘူးမှာကျင်းပပါတယ်။အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမသေးချာမှုတွေနဲ့ရောထွေကျုံ့တွေ့နေရချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီး Austin Scott မေလာကတပ်မှုရာထူးကိုတာဝန်လွှဲပြောင်းရယူတာဖြစ်ပါတယ်။တာလီဘန်တပုံနဲ့အမေရိကန်တို့ကြားကာတာမှာဓာတ်ရိုက်ဆက်သွယ်မှုနောက်ပိုင်းပြီးခဲ့တဲ့ဇွန်လကကြာရောက်ခဲ့တဲ့မွတ်စလင်တို့ရဲ့ဤပွဲတော်ကာလအတွင်းပထမဆုံးအပြစ်အခတ်ရပ်ဆင်းနိုင်ခဲ့ပြီးတဲ့နောက်မှာတော့18နှစ်ကြာအာဖဂန်ပြည်ပခန့်ကိုတာလီဘန်တို့နဲ့နိုင်ငံရေးအရာဖြည့်ရှင်းနိုင်ရေးဆက်ဆက်ဆွေးနွေးမှုတွေစနိုင်မလားဆိုတဲ့အပေါ်မျှော်လင့်ချက်တွေရှိလာနေကြတာပါဒါပေမဲ့လည်းပြီးခဲ့တဲ့ဤပွဲတော်ကာလအတွင်းအာဖဂန်သမ္မတအာရှရက်ဂါနီရဲ့ဒုတိယမြောက်အပြစ်အခတ်ရပ်ဆဲရေးကမ်းလှမ်းချက်ကိုတာလီဘန်ဘက်ကမတုံ့ပြန်ခဲ့တာကြောင့်ဆီးဆက်ဆွေးနွေးနိုင်ရင်မျှော်လင့်ချက်တွေမေးမြန်းခဲ့ရပါတယ်။ပြည်ပကအမာဂန်တွေရဲ့ဩဇာကတာလီဘန်တို့ရဲ့ဆုံးဖြတ်ချက်အပေါ်သက်ရောက်မှုရှိနိုင်တယ်လို့လည်းအမေရိကန်တပ်မှုဟောင်းဗိုလ်ချုပ်ကြီးဂျွန်နီကိုဆန်ကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင
်။ဆီးရီးယားမြို့တော်ဒမစကတ်မြို့တော်ကစစ်တပ်လူစိတ်တစ်ခုကမှပြင်းထန်တဲ့ပေါက်ကွဲသံတွေအခုတနင်္ဂနွေနေ့အစောပိုင်းနိုင်အတန်ကြာကြားနေရတယ်လို့ဒေသခံတွေနဲ့ဆီးရီးယားရုပ်သံတွေမှာဖော်ပြပြောဆိုနေပါတယ်။မျိုးရဲ့အနောက်တောင်ဘက်မှာရှိတဲ့မဇတ်လေဆိပ်ဘက်ကနေပြီးတော့ခုလိုမျိုးပေါက်ကွဲတံတွေကြားရတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်တွေတုန်းကလည်းအဲ့ဒီလေဆိပ်ဟာမကြာတိုက်ခိုက်ခံရလေရှိပြီးတော့ မကြာတိုက်ခိုက်ခံရလေရှိပြီးတော့ဆီးရီးယားစုရဘက်ကတော့အစ္စရေးရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ဆွဆွဲလေးရှိပါတယ်။မျက်မြင်ဒေသခံတွေရိုက်ကူးထားတဲ့ပုံတွေကိုဆီးရီးယားစုရပိုင်း El Akrabiyat ရုပ်တံကလွှင့်ထုတ်ပြသရမှာတော့ပောက်ကွဲမှုတွေဟာလေဆိပ်ထဲမှာဖြစ်တာမဟုတ်ဘဲနဲ့လေဆိပ်နီးမှာရှိတဲ့စစ်လက်နက်တူလောင်ရုံအနီးနားမှာဖြစ်တာလို့အမည်မဖော်တဲ့စစ်ဘက်သတင်းရင်းမြစ်ကိုကိုးကားပြီးတော့ဖော်ပြပါရယ်။ဒါမှမဟုတ်လက်စစ်ဝါရရှော့ဖြစ်တာကြောင့်လို့ဆိုပြီးတော့အဲ့ဒီမှာတော့ရေးပေါ်ကူညီရေးတွေလှုပ်ဆောင်ပေးနေရလို့ဖော်ပြပါရယ်။ဒါမှမဟုတ်ဗြိတိန်မှာခြေစိုက်တဲ့ဆီးရီးယားလူခွင့်ဆောင်ကြီးမှုအဖွဲ့ကတော့ပောက်ကွဲတံတွေဟာမဇတ်လေဆိပ်တွင်းကလာတာဖြစ်ပြီးတော့အစ္စရေးဒုံးလက်နက်တိုက်ခိုက်မှုကြောင့်ဖြစ်ပုံရတယ်လို့ခန့်မှန်းပါရယ်။ဆီးရီးယားနိုင်ငံတွင်းမှာလေကြောင်းတိုက်ခိုက်မှုတွေမှာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စရေးဘက်ကတော့ဝန်ခံပြောလို့နေပါတယ်။ဒါပေမဲ့လည်းသူ့ရဲ့ရန်သူတွေစီကိုလက်နက်ကူညီပေးတာမျိုးတွေကိုရည်ယူတားမြစ်ဖို့ဆိုလို့ရှိရင်သူ့အနေနဲ့ဆေးအရကင်တွယ်တုံ့ပြန်မှာဖြစ်တယ်လို့အစ္စရေးဘက်ကပြောလို့ပြောထားရှိပါတယ်။ဆီးရီးယားနိုင်ငံရဲ့9နှစ်ကြာပြည်တွင်းစစ်မှာသမ္မတဘာရှာအက်ဆတ်ကိုထောက်ခံကူညီဖို့အီရန်နဲ့လေဗနွန်မှာရှိတဲ့ဟစ်စ်ဘိုလာတို့ကအရှိန်မြင့်ပြီးတော့လှုပ်လာနေတယ်လို့အစ္စရေးဘက်ကယူဆထားပါတယ်။ဆီးရီးယားနောက်မြောက်ဘက်ကဒဘုံတွေရဲ့နောက်ဆုံးခြေကုပ်နေရာတွေကိုဆီးရီးယားစစ်ရွာကတိုက်ခတ်ဖို့အတွက်အခုတာဆူနေချိန်လဲဖြစ်ပါတယ်ခင်ဗျာ
UAE American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကလည်းထုံးလွှင့်ပေးနေပါလိမ့်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအခြေခဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစ်စောင်ပေးပို့လိုက်ပါတယ်။ မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပိဇာထဲမှာတော့ပါလက်ဆိုင်ဒုက္ခသည်တွေကိုကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီမဟာမင်းကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုက်ဖြတ်ချက်ကိုပိုပြီးတော့ခိုင်မာသွားစေမှာသာဖြစ်တယ်လို့ဖော်ပြထားပါတယ်အဖွဲ့ရဲ့တမိုင်းမှာအရင်ရောဆုံးတဲ့တသမတ်ထဲထက်ဝင်လူတန်းခဲ့တဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ငွေကြေးထက်ဝင်မှုဆိုင်ရာဆုံးဖြတ်ချက်ကြောင့်တော့ပါလက်စတိုင်းဒုက္ခသည်တွေအရေးတာဝန်ယူမှုနဲ့အခန်းကဏ္ဍမှာအင်အားနဲ့စိတ်ထက်သန်မှုအပေါ်သက်ရောက်မှုပြောင်းလဲမှုတစုံတရာရှိမှာမဟုတ်ဘူးလို့သူကရေးသားခဲ့ပါတယ်ရှင်
ပါကစ္စတန်မှာစစ်သွေးကြော်တွေကိုထိရောက်ကြိုက်တွက်နှိမ်နှင်းမှုမလုပ်နိုင်ဘူးဆိုတဲ့ယူဆချက်နဲ့ပါကစ္စတန်ကိုပေးမဲ့အကူအညီဒေါ်လာတန်း300ကိုအမေရိကန်ကပြန်ရုပ်လိုက်ပါတယ်အာဖဂန်ကိုနဇက်ဖြတ်ကျော်တက်ခိုက်နေတဲ့စစ်သွေးကြော်တွေပါကစ္စတန်နေမျိုးတွင်းမှာခြေချရိုက်တည်ခွင့်ပြီးတဲ့ပုံမှာရပ်ဆိုင်မှုတွေအမေရိကန်ကပါကစ္စတန်ဘက်ကိုဖိအားပေးနေတာပါဒီသဘုံလေးကိုမသိကြအောင်ဆောင်ပေးနေတာဖြစ်တယ်ဆိုပြီးတော့ပါကစ္စတန်ကိုအမေရိကန်တာဝန်ရှိသူတွေဘက်ကဆွဆွဲထားပါတယ်ဒါမှမဟုတ်ဒီစစ်သွေးကြော်တွေနဲ့ကျန်းဖက်ဝါဒဆွဲကူစက်ညင်တဲ့တိုက်ပွဲတွေအတွက်ပါကစ္စတန်နေနဲ့လူရောငွေရောအဆုံးရှုံးခံပြီးတော့ဆောင်ရည်နေတာလို့တုံ့ပြန်ပါတယ်ပါကစ္စတန်ဟာအမေရိကန်စီကနေပြီးတော့ကူညီဒေါ်လာဘီလျံနဲ့ချီယူပြီးတော့တစ်ဖက်မှာတော့အမေရိကန်ကိုပြန်လှည့်စားနေတယ်လိန်ညာနေတယ်ဆိုပြီးတော့တမန်တော်ဒေါ်နယ်ထရမ့်ကအခုနှစ်စောပိုင်းကပြောခဲ့ပါတယ်အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူကတော့ဒီငွေတွေကိုအခြားအရေးကြီးတဲ့နေရာတွေမှာတုံးဆွဲခြင်းတယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုဟာလဝါဒက်ခရိုင်တွင်းကအဆောက်အုံတစ်ခုအနီးဒီကနေ့ကားပုံးပောက်ခွဲခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။အဲ့ဒီအဆောက်အုံကမြို့လယ်ကောင်းမှာရှိပြီးခရိုင်ရုံးချုပ်အဖြစ်အသုံးပြုထားတာဖြစ်ပါတယ်။အနည်းဆုံး3ဦးသေဆုံးတယ်လို့အစိုးရသတင်းရင်းမြစ်တွေကပြောဆိုထားပါတယ်ရှင်။
တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညိုတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရပြည်ထောင်စုအစိုးရချမှတ်ပေးထားတဲ့စံသတ်မှတ်ချက်တွေရဲ့အောက်မှာတော့သက်ဆိုင်ရာပြည်နယ်တွေအနေနဲ့လည်းကိုယ့်ပြည်နယ်ရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ပိုင်ခွင့်တွေအနှင်းထားတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာရှယ်ကပြောဆိုသွားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်း200ကျော်ကျင့်သုံးခဲ့တဲ့ပြည်ထောင်စုစနစ်နဲ့ပတ်သက်လို့ဆွေးနွေးညှဉ်းခုံမှုတွေကတော့ဒီကနေ့အထိရှိနေသေးပဲဖြစ်တဲ့အကြောင်းရန်ကုန်မှာဒီကနေ့ကျင်းပတဲ့ ISB မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကကျင်းပတဲ့ Federal မူဝါဒနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါကိုသိန်းထိုက်ဦးသတင်းပေးပို့ထားပါတယ်ရှင
် ISB မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကထုတ်ဝေတဲ့စာဆောင်ပါစာတမ်းတွေနဲ့ပတ်သက်လို့3လတကြိမ်ကျင်းပတဲ့ဆွေးနွေးပွဲမှာဒီမိုကရေစီပြည်ထောင်စုမျှော်ရည်ပန်းတိုင်နဲ့ညှိနှိုင်းယူရမယ့်ဖြစ်တဲ့ကြေများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာပါဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီကအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေနဲ့ပြည်ထောင်စုစနစ်အကြောင်းကိုအခုလိုရှင်းလင်းသွားခဲ့ပါတယ
် We tried to build a federal system that gave enough power to the national government but allowed
မျိုးသားစုဝါကိုလုံလောက်တဲ့အာဏာအနည်းနဲ့ federal ပြည်ထောင်စုစနစ်ကိုကျွန်တော်တို့ကတည်ဆောက်ဖို့ကြိုးစားပါတယ်ဒါပေမဲ့ပြည်နယ်တွေနဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေကိုလည်းတာဝန်အနှင်းပြီးတာဝန်ယူဖို့အာဏာအနှင်းထားတဲ့လုပ်ပိုင်ခွင့်ပြုထားတာပါ။ဒါကြောင့်ဒေသဆိုင်ရာအရာရှိတွေပြည်နယ်အုပ်ချုပ်ရေးအဖွဲ့တွေအနေနဲ့သူတို့လူ့ဘွယ်စည်းအတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်နိုင်ပါတယ်
။ဆင်းနေဘွယ်မှာမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံမတ်ကြီးဖေခရမ်မစ်စရီလက်တယောက်ပြီးအိန္ဒိယနိုင်ငံမှာမတူကွဲပြားတဲ့လူမျိုးစုတွေနဲ့အယူဆပေါင်းစုပေါင်းစည်းနေထိုင်နေအောင်ချမှတ်ကျင့်သုံးခဲ့တဲ့နိုင်ငံရေးစနစ်အကြောင်းကိုရှင်းပြသွားပါလေ
The United States as a melting pot and of India as a mosaic both of them
မေဂန်ပြည်တော်စုဟာမတူကွဲပြားတဲ့လူမျိုးစုတွေစုပေါင်းဝင်ရောက်လာတဲ့နေရာဖြစ်တယ်လို့အိန္ဒိယဆိုတာကလည်းအစိတ်အပိုင်းပေါင်းများစွာနဲ့ဖွဲ့စည်းပေါင်းစပ်ထားတဲ့နိုင်ငံဖြစ်ပါလေနှစ်နိုင်ငံစလုံးကမရှိမဖြစ်လိုအပ်တဲ့ညီညွတ်ရေးအတွက်လိုအပ်ချက်ကိုဖွဲ့စည်းပုံမှာပြဋ္ဌာန်းထားပါလေချင်းကပ်ပုံမှာကွဲလွဲချက်အနည်းငယ်ရှိတဲ့ဆိုပေမဲ့လည်းနိုင်ငံစလုံးရဲ့ညီမှန်းချက်တွေကတော့အတူတူပါပဲပြည်သူတွေအားလုံးအကြီးအသေးအတူတူဂုဏ်သိက္ခာနဲ့ခွင့်ရည်တန်းတူရရှိရေးဆိုတဲ့မူရီပေါ်မှာတိုင်းပြည်ကိုတည်ဆောက်ထားတာပါလို့တမ်မတ်ကြီးဖက်ခရမ်မစ်စရီကပြောပြသွားတာပါ ISV မြန်မာရဲ့မှုဆောင်ဒါရိုက်တာဦးမင်းစင်ကလည်းဖက်ဒရယ်ရေးဆွေးနွေးရင်စဉ်းစားသင့်တဲ့အချက်တွေဆိုပြီးအခုလိုပြောဆိုသွားပါတယ
်ဒီဖက်ဒရယ်ကောင်ပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြည်လဲမယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်သားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်။တကယ်တမ်းကျတော့ပြီးခဲ့တဲ့နှစ်20 30အတွင်းမှာလူရန်းသားကွာခြားမှုကအကြီးအမားဖြစ်လာတာတွေ့ရတယ်။ဆင်းရဲချမ်းသာကွာခြားမှုကအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။ဆန်းတမ်းမှာလည်းဆန်းခရိုနီဆန်းတစ်ဖေးရှိသလိုပဲဆန်းနင်းပြားလည်းရှိတာပဲ။ကချင်းခရိုနီကချင်းတစ်ဖေးရှိသလိုကချင်းနင်းပြားလည်းရှိတာပဲ။ ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာပေါ့အဲ့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောသင့်ဘူးလို့ကျွန်တော်ထင်တယ်အဲ့တော့ကျွန်တော်တို့ခက်ခဲနောက်ထပ် structural ပေါ့နော်အကျက်တဲတစ်ခုအမွေဆက်ခံရတဲ့အကျက်တဲတစ်ခုကပါလဲဆိုတော့လူမျိုးရေးတွေမကဘူးဘာသာရေးတွေမကဘူးလူရန်းစားကွာဟာမှုတကြီးမလာတာဆင်းရဲချမ်းသာကွာမှုတကြီးလာတာကိုစဉ်းစားဖို့သင့်တယ်အမျိုးသားအမျိုးသမီးစားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပိုများလာတာတွေ့ရတယ်ဒါတွေလည်းကျွန်တော်တို့စဉ်းစားသင့်တယ်ဒီ federal အကြောင်းပြောကြရင်အားလုံးကဒါအကုန်လုံးပြဿနာတွေပြေလည်မယ်လို့ထင်နေကြတယ်ဒါလည်းမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဒီနိုင်ငံမှာ identity လို့ခေါ်တဲ့ဝိသေသအမှတ်အသားလက္ခဏာအကြောင်းပြောရင်လူမျိုးစုနဲ့ဘာသာရေး identity ကိုပဲဦးစားပေးလို့ရှိတယ်တကယ်တမ်းကျတော့ဒီကနေ့နှစ်20 30အတွင်းမှာလူရန်းသားကွာခြားမှုကအကြီးအမားဖြစ်လာတာတွေ့ရတယ်။ဆင်းရဲချမ်းသာကွာခြားမှုကအကြီးအမားကြီးဖြစ်လာတာတွေ့ရတယ်။ဆန်းတယ်မှလည်းဆန်းခရိုနီဆန်းတထေရှိသလိုပဲဆန်းနင်းပြားလည်းရှိရတယ်။ကချင်းခရိုနီကချင်းတထေရှိသလိုကချင်းနင်းပြားလည်းရှိရတယ်။ဖက်ဒရယ်စနစ်ကြီးပေါ်လာလို့အဲ့နင်းပြားတွေဘက်ကပြောဝိမဲ့လူမရှိရင်လေဒီလူတွေကဘဝဒုံရင်ကဒုံရင်ဖြစ်မှာပေါ့။အဲ့ကျွန်တော်တို့ကစဉ်းစားတဲ့အခါမှာ identity ကိုတစ်ခုတည်းပိတ်ပြီးတော့မပြောသင့်ဘူးလို့ကျွန်တော်ထင်တယ်။အဲ့တော့ကျွန်တော်တို့ခက်ခဲနောက်ထပ် structural ပေါ့နော်အကျက်တဲတစ်ခုအမွေဆက်ခံရတဲ့အကျက်တဲတစ်ခုကပါလဲဆိုတော့လူမျိုးရေးတွေမကဘူးဘာသာရေးတွေမကဘူးလူရန်းစားကွာဟာမှုတကြီးမလာတာဆင်းရဲချမ်းသာကွာမှုတကြီးလာတာကိုစဉ်းစားဖို့သင့်တယ်အမျိုးသားအမျိုးသမီးစားမခံယူစိတ်ပေါ်မှာမူတည်ပြီးတော့ခွဲခြားဆက်ဆံမှုတွေလည်းပိုများလာတာတွေ့ရတယ်ဒါတွေလည်းကျွန်တော်တို့စဉ်းစားသင့်တယ
်စာတမ်းတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဖက်ဒရယ်မူတိုင်းရင်းသားဒေသတွေနဲ့ဒဏ်သူအခွင့်အရေးပထဝီဝင်နေထားတဲ့လူမျိုးစုကိုအခြေခံတဲ့ပြည်တော်စုဖွဲ့စည်းပုံပင်လုံသဘောတူညီချက်စတဲ့အကြောင်းအရာတော်တော်များများအပြင်တက်ရောက်လာသူတို့ရဲ့မိခွန်းတွေကိုပြန်လည်ဖြည့်ကြပြီးတော့လည်းဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မနေ့ဖြန်မှာစီရင်ချက်ချတော့မယ်ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုကိုတင်ပြပေးကြပါတယ်နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အမှုအပြစ်ရှိမရှိမနေ့ဖြန်စက်တင်ဘာလ3ရက်နေ့မှာတရားရုံးကချမှတ်မဲ့စီရင်ချက်ကတော့မြန်မာနိုင်ငံရဲ့တရားရေးစီရင်မှုနဲ့မီဒီယာလွတ်လပ်ခွင့်ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုနောက်သတင်းသမားတွေပြည်သူအစိုးရလက်ထက်ရင်ဆိုင်နေရတဲ့ပကတိအခြေအနေမှန်တွေကိုမီးမောင်းထိုးပြမယ်အနေထားဖြစ်တယ်လို့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေကထောက်ပြပြောဆိုလိုက်ကြပါတယ်။ဖမ်းဆီးခံသတင်းသမားတွေလွတ်မြောက်ရေးအပါအဝင်ပြည်သူတွေသတင်းမှန်သိရှိခွင့်ရရေးတောင်းဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ပြည်သူရဲ့အတန်ကိုပြည်သူအစိုးရဘက်ကအလေးထားစဉ်းစားဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။အသေးစိတ်စူးစီးတင်ပြထားတာနားဆင်ပါရှင်။တကယ်တော့လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ခံထားရတဲ့ရိုက်တာသတင်းတော်တို့ရဲ့အမှုအပြစ်ရှိမရှိမနေ့ဖြန်စက်တင်ဘာလ3ရက်နေ့မှာစီရင်ချက်ချတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့စီရင်ချက်ချမဲ့တရားသူကြီးနေပကောင်းဖြစ်လို့ဆိုတဲ့အကြောင်းပြချက်နဲ့သူတို့တို့ကိုစီရင်ချက်ချမဲ့ရက်ရွှေဆိုင်ခဲ့ကြတာပါ။ဒီမိုကရေစီဖော်ဆောင်တဲ့အယက်သားဆိုရလက်ထက်တရားစီရင်အခြေအနေသတင်းမီဒီယာလွတ်လပ်ခွင့်တဲ့သတင်းသမားတွေရွှေဆိုင်ကြရတဲ့စိတ်ခေါ်မှုအခက်အခဲတွေကိုထိဟပ်ပြသမဲ့ဒီသတင်းတော်တို့ရဲ့အမှုစီရင်ချက်ကိုနိုင်ငံတကာကပါစောင့်ကြည့်ဒီကြတဲ့အခြေပါတော့ဒေါက်ဆာစုကြည်တဲ့ NLD အစိုးရအနေနဲ့အမှတ်တရဘက်ကိုရက်တီစေချင်ပါတယ်လို့သတင်းသမားကာကွယ်စောင့်ရှောက်သူများအဖွဲ့ PCFJ ကကိုတာလုံးဇောက်ထက်ကပြောပါတယ
်စစ်တပ်နဲ့ရဲစားစီလုပ်နေတဲ့ကိုဒီမိုကရေစီအားလုံးနဲ့ပြည်သူ့မားရီကိုသတိခံပါဘူးနော်အဲ့တော့သတိခံလို့ဆိုရင်လည်းဒါသူ့ရဲ့တမိုင်းဖြစ်တော့မှာပေါ့နော်အဲ့တော့ဒီလူဒီချက်ဒီလောက်ခဲ့အစိုးရလက်ထက်မှာအုံလိကသတင်းမီဒီယာတမိုင်းတွေစစ်တပ်ကကျူးလွန်နေပြည်သူ့ကိုဖော်ထုတ်နေတဲ့အဲ့တော့လူဝချက်ဦးနဲ့ထောင်ချလိုက်တဲ့ဒီတမားကြီးကအလေးရဖြစ်တော့ပေါ့။ဆိုတော့ဒေါ်ဆန်းကြီးကလည်းလေလေလေးဖြစ်ရှိဒီလိုကိုဒီကောင်းတာ။အဲ့တော့သူတို့ဒီဟာကြီးကဖြည့်ဆင်းသွားဖို့ပြင်တယ်။ဒီနေ့ဒရင်းသမားကြီးဒီလိုပုံစံမျိုးတွေဖတ်လို့ပါ။အဲ့တော့ဖတ်မှုရဲ့အတွက်ကြောင့်ဆိုတော့ကျွန်တော်ကအဲ့ဒီဟာကိုတွန်းလှန်ပေးတယ်။စနစ်ကိုတွန်းလှန်ဖို့ကျွန်တော်ကအပြင်ငမ်းမော်ကိုဖတ်လိုက်တာ။နော်အဲ့တော့ဒါအစိုးရကလည်းမကောင်းတာပေါ့နော်။အဲ့တော့စစ်တပ်ကလည်းမကောင်းတာ။
ရိုက်တာသတင်းတော်လူငယ်တဦးသတင်းရယူမှုနဲ့ဖမ်းဆီးထောင်ချတရားဆွဲဆိုခံရတဲ့အနေအထားကတော့ NLD ဆိုရလက်ထက်သတင်းသမားတွေရင်ဆိုင်တရားတဲ့စိတ်ခေါ်မှုအခက်ခဲအတည်းရဲ့များလွန်းလာတာကိုထောက်ပြနေတာဖြစ်တယ်လို့ ACDD Democracy ဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုဆောင်ရွက်မှုကော်မတီကဗတ်သေးစာရှုလည်ကြီးကလည်းပြောပါတယ
်ဒီချက်ကဘာကိုတပြလဲဆိုတော့အရှိကိုသွားဖို့ကြိုးစားနေကြတဲ့လူငယ်တွေပေါ့နော်ဒီမိုကရေစီပို့ပြီးတော့ရင့်တန်လာဖို့ပို့ပြီးတော့အောင်မြင်လာဖို့သွားနေကြတဲ့အချိန်မှာကျမတို့ရဲ့လှုပ်ရှားမှုကိုနောက်ပြန်ဆွဲနေတဲ့ဥပဒေကြီးပေါ့အဲ့ဥပဒေကပြင်ဆင်ဖို့လိုနေတဲ့ဆိုတော့မြင်တာထင်တာဖြစ်နေတယ် So the case go through that the journalist they can carry as ready for him. Adiga ati na ra ga journalist they go right one after me da zu is then out three media log at the other pa so in boy at the kitchen line so I'll put me in that last year that day through me out with her like to me three media log at the other day mama call so you do it what adiga now that's all of shadow lumeri now yet that way to lumeri so pa see I move to say it lumeri so pa so in we go last year so I'm you please for my song check check see ya so 98 image ပေါ့နိုင်ငံရဲ့ပုံလေးကိုပါကဘာတော်မှာလက်ညှိုးထိုးစရာဖြစ်လာနိုင်တယ်အကယ်၍ဆုံးဖြတ်ချက်မှားသွားခဲ့ရရှိတော့ဒါမှမဟုတ်တရားမမျှတဆိုဆုံးဖြတ်ချက်သည်ဖြစ်စီပေါ့လက်ရှိမြန်မာနိုင်ငံကြုံတွေ့နေရတဲ့ pressure ပြားတွေကပိုဆိုးလာဖို့ပဲရှိတယ်လို့မြင်ပါတယ
်ပြည်ထောင်စီချက်ချပဲတရားခွေကိုတော့သတင်းသမားတွေနဲ့လွတ်လပ်ခွင့်လှုပ်ရှားသူတွေဒီမိုကရေစီအားစုတွေတွားရောက်ဝင်ရကြမှာဖြစ်ပါတယ်တရားသူကြီးအနေနဲ့လွတ်လပ်ပြီးတော့တရားပြတ်တမှုရှိတဲ့ဆုံးဖြတ်ချက်ကိုစီချင်တုံတရားပြေဝစွာနဲ့ချမှတ်ပေးဖို့ပြောလိကြောင်းလဲသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံကိုတွားဖို့အတွက်ဆိုရင်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့ institution တွေအကုန်လုံးကဒီမိုကရက်တစ် system နဲ့ကိုက်ညီတဲ့ပြည်ပြောင်းလဲမှုတွေလိုအပ်နေတဲ့စွာကိုလည်းကျွန်တော်တို့မြင်သာစေတဲ့ case ဖြစ်တယ်ဘာလို့လဲဆိုတော့တရားဥပဒေစိုးမိုးမှုဆိုတာလည်းတကယ်ကိုတရားဥပဒေဆိုဒီမိုကရေစီမှာမတိုင်းတည့်ရလို့အာလွတ်လပ်စွာနဲ့ယက်တီတဲ့နဲ့အမိကိုကင်းစွာယက်တီတဲ့နဲ့တရားဥပဒေဘယ်လောက်ထိအမိကိုကင်းနိုင်မလဲဘယ်လောက်ထိလွတ်လပ်နိုင်မလဲဆိုတော့မြင်သာစေစာဖြစ်စီမယ်လို့လည်းပြောနေတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ဒါကိုစောင့်ကြည့်လို့ရပါတယ်ဟုတ်
ဘက်တေစာရှုလည်ရပါရှင်ဗတိစက်တင်ဘာလတရက်တွေတို့ကလည်းရန်ကုန်မြို့မှာသတင်းမီဒီယာသမားတွေနဲ့ဒီမိုကရေစီအားစုတွေစုဝေးပြီးတော့ရိုက်တာသတင်းသမားတို့ဝအများဆုံးလွတ်မြောက်ရေးပါဝင်ပြည်သူတွေသတင်းပတ်သိရှိခွင့်ရရတဲ့သတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူရေးသားတင်ပြခွင့်ရရတဲ့အတွက်လမ်းမတွေပေါ်မှာထွက်ပြီးတော့ဂျင်းကျဲစွာခြိတက်လက်လက်ဆန္ဒပြတောက်ဆိုခဲ့ကြပါတယ်သက်ဆိုင်တဲ့အစိုးရတာဝန်ရှိသူတွေတရားရေးမှတ်တိုင်တဲ့ပြည်ထောင်စုတာဝန်ရှိသူတွေအနေနဲ့အလေးအနက်စဉ်းစားကြဖို့ပြောလိမ့်တယ်လို့လည်းဥဆောင်ဆန္ဒပြခဲ့ကြသူတွေကပြောပါတယ်ဒေဂတော်လျှို့ဝှက်ချက်အဝရီတဲ့တရားဆွဲခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောက်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုပါလုံးကိုကျော်စိုးခေါ်ကိုမိုးအောင်တို့တို့ဟာပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ17ရက်နေ့ကြတော့ကရဲတပ်ဖွဲ့ဝင်တွေဘက်ကချိန်ဆလို့တွားရောက်တွေ့ဆုံခဲ့ပြီးသူတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီအခစားတွေလက်ဝဲတွေ့ရှိတဲ့ဆိုပြီးရန်ကုန်မြို့ထောက်ကျက်ဒေပြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့ကိုအကြိမ်တရားရုတ်ထုတ်ဆစ်ဆေးခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်လျှို့ဝှက်ချက်အဝရီတဲ့ဆွဲချက်တင်ဖို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုတ်ကဆုတ်ဖြတ်ချက်ချခဲ့တာပါဘဒက်ပြစက်တင်ဘာလ3ရက်နေ့မှာတော့ရိုက်တာသတင်းတော်တို့ကိုအပြစ်ရှိပချီတရားရုံးကအပုစီချက်ချပါဖြစ်ပြီးသူတို့ကိုဆွဲချက်တင်ထားတဲ့ဒဂတော်လျှို့ဝှက်ချက်ဥပဒေအရအပြည့်ဆုံးထောက်တဲ့14နှစ်အထိတရားရုံးကဆုတ်ဖြတ်ချက်ချနိုင်ပါတယ်ရှင်ဒီဝေမြန်မာပိုင်းရဲ့တင်းဝင်နေနေညနေခင်းသတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မနေ့ညနေကအထီဆိုရင်တိုက်ပွဲဖြစ်ပွားရာဒေသကရွာသားပေါင်း 2,000 ကျော်စစ်ဘေးတိမ်းရှောင်နေရတယ်လို့စစ်ရှောင်တွေကိုအကူအညီပေးနေတဲ့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တအောင်းပလောင်တရလန်လေးနဲ့ SSPB မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းအဖွဲ့တွေနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကိုအိမ်ကသတင်းပေးပို့ထားပါလေရှင
်။ရှမ်းပြည်နယ်မြောက်ပိုင်းနမ်လူမြို့နယ်ပန်လုံကျေးရွာမှာတန်းပလောင် TNL တပ်ဖွဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်ပူးပေါင်းတပ်ဖွဲ့တို့နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ညနေပိုင်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုတော့တန်းပလောင် TNL ပြန်ကြားရေးတာဝန်ခံဘူမှုသာအကျော်ကအခုလိုပြောပါတယ
်။မနေ့ကညနေပိုင်းကျွန်တော်တပ်ဖွဲ့နဲ့ဒီ SSP ပေါ်တပ်ဖွဲ့ကဒီနမ်လူမြို့နယ်ပန်လုံရွာဒီမှာ RCSS SSA တပ်ဖွဲ့အခြေအနေအကျဉ်းချုပ်ဒီအမေမီးရဒီအတားအတန်ဒီတော်တော်လေးကစိတ်လန့်နေတယ်အချို့ကဖြတ်ပြီးသွားတာလည်းရှိတယ
်ဒီတိုက်ပွဲမှာနှစ်ဖက်စိတ်ခိုက်မှုကတော့အတိမပြုတ်နိုင်သေးပါဘူးဒီတိုက်ပွဲကြောင့်ပန်လုံရွာသားတွေနေရာကနေဆွတ်ခွာဆက်ပြေးလာရတယ်လို့ဒီဘောမျိုးနယ်စည်းမခြားအကူအညီပေးရေးဖွဲ့တာဝန်ခံကူမျိုးကပြောပါတယ်
ရသားကြီးလည်းတစ်ခါတော်တော်ရောက်တယ်လေသွားလိုက်လာလိုက်ပြေးလိုက်သွားလိုက်နဲ့လက်ရှိကတော့ကျွန်တော်တို့ပန်တပီနဲ့မန္လီမာကတော့တစ်ထောင်ကြီးပါပေါ့ပန်တပီမှာ400ကျော်ကျော်ပေါ့မန္လီမာက400ကျော်ဆိုတော့ဒီဘောမျိုးပေါ်မှာ200ကျော်ပေါ့အမင်းညာနေရမှာစပြီးလာတော့ပန်လုံးရဲမန်ဖာရဲပေါ့နော်ရသားကြီးလည်းတောက်ပြီးအုံဆုတ်ကုန်ကြပြီရသားမင်းကထိခိုက်နေပါဟာတယောက်ကရင်ပတ်ထိတယ်တယောက်ကလက်ထောက်ဒီဘောဆေးမှာပါဟုတ
်မနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာပန်လုံးကြေးရွာသားနှုတ်လက်နဲ့ကြည့်ထိမှန်သွားလို့ဒီဘောဆေးရုံမှာစေဝါကူတနေရပါတယ်အခုလကုံပိုင်းမှာလည်း RCSS SSC တောင်ပိုင်းရှမ်းပြည်သမတော်နဲ့မြောက်ပိုင်းမဟာမိတ်တန်း TNL နဲ့မြောက်ပိုင်းရှမ်းပြည်သမတော်ပူပေါင်းတပ်ဖွဲ့တို့နမ်ရူမြို့နယ်မိုင်းမှုအုပ်စုမမိုင်နဲ့ဆန်ကာကျွရွာမှာတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်
ဒီလိုဖြစ်တဲ့တိုက်ပွဲကြောင့်တိရက်ခံရွာသားတွေမန်ဆန်ကြီးရွာနဲ့မိုင်းမှုကြီးရွာဘက်ကိုရွာသားထောင်ချီထွက်ပြေးလာတယ်လို့မန်ဆန်စစ်ရှောင်းကူညီပေးရေးဖွဲ့ကစိုင်းလိန်ခန်းကဆိုပါတယ်။မနေ့ကညရှိနိုင်ဆုံးဝင်လာတဲ့ရွာကြတော့နာဟုတ်နောင်ငင်းကြီးရွာပေါ့အများဆုံးကတော့နာဟုတ်ကြီးရွာပါပဲ။စစ်ချောင်းအိမ်အောင်စုလူကြီး95ယောက်ဝင်လာပြီးတဲ့နောက်ပိုင်းအဲ့ဒီမန်ဆန်စစ်ချော ောတွေလောက်မှဖြစ်တယ်ဒီတစ်ခါဖြစ်တာကျတော့ ICFS နဲ့ဟိုမာမိတ်ကပေါင်းစုပါခင်ဗျာ
ဒီကြတဲ့ဩဂုတ်လကုန်မှာတိုက်ပွဲဆက်တိုက်ဖြစ်ခဲ့ပြီးရွာသားထောင်ကျော်ဟာဒီကနေ့ထိဆက်ပြီးသိမ်းရှောင်နေခဲ့ကြတာပါတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းတာဝန်ရှိသူတွေကဖြေကြားပေးဖို့ကတော့ငြင်းဆန်ခဲ့ကြပါတယ်။ကျိုင်းတုံဆက်ဆိုင်ရေးတာဝန်ခံဘူမူကြီးစိုးမင်းကတော့တိုက်ပွဲဖြစ်နေကြောင်းအတည်ပြုခဲ့ပေမဲ့တခြားချက်လက်သိစိတ်ကိုမသိရှိဘူးလို့ဆိုပါတယ်
။ဘယ်ရနေရတာဖြစ်တယ်လဲ။နမ်သူဘက်ကတော့သူတင်းကချက်လက်အသေးစိတ်မသိလို့
ဒီအပိုင်းတွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေရဲ့ထူးခြားချက်ကတော့မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာတန်းပလောင်တပ်ဖွဲ့နဲ့ပူးပေါင်းပါဝင်လာတာဖြစ်ပါတယ်။မနေ့ကမနေ့ဘက်မှာကိုခိုင်မြို့နယ်နာပုံကြီးရွာနီးမှာတန်းပလောင် TNL အဖွဲ့နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါလေတဲ့။ရှမ်းပြည်နယ်မြောက်ပိုင်းနံမရူမြို့နယ်တွင်မှာတနက်ကပြည်ပကဖြစ်ပွားမှုကြောင့်အောက်ကလတွင်ဒေသခံ2000ကျော်နေရက်ကနေစုခွာထွက်ပြေးနေရကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကနေအောက်ကလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တော်လကောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းကြားတော်လကောင်တိုက်ပွဲတွေအစဉ်လုံလုံဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့အဖွဲ့ဖြစ်တယ်လို့တမ်းပလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ဟာ UWSA ဝါတပ်ဖွဲ့ဦးဆောင်ဖွဲ့စည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုမှပါဝင်နေတဲ့လက်နက်ကိုင်အဖွဲ့တွေဖြစ်ပြီးတိုင်းနိုင်ငံလုံးအပြစ်ခံရစဲရေးဆန်ချုပ် NCA လက်မှတ်မရေးသူနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
ကိုနိုင်ကိုအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းတိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်တလဲပြောပြပေးပါအောင်ရှင်
ကွန်လွန်တိုအမေရိကန်ထက်လွတ်တော်မှဂျမကင်းအတွက်ငါးရက်တာအောက်မေအမှတ်ရအခမ်းအနားတွေကိုဒီကနေ့မှအဆုံးသတ်ပြီးမေလန်ပြည်နယ်အနာပိုလစ်မြို့ကသူတက်ရောက်ခဲ့တဲ့ရေတပ်အကယ်ဒမီရဲ့အစ်စ်တင်ကြိုင်မှတကြိုမှဖြစ်ပါတယ်မစ္စတာမကင်းကတော့သူ့ရဲ့ရေတပ်အကယ်ဒမီအတန်းပေါ်နဲ့မိတ်ဆွေဟောင်းဖြစ်သူ2014ခုနှစ်ကကွန်လွန်ခဲ့တဲ့ရေတပ်ဗိုလ်ချုပ်ကြီးချက်လာဆင်ရဲ့အုပ်ဂုဘေးမှတကြိုမှဖြစ်ပါတယ်အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေနဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နီတိုတပ်ဖွဲ့တွေရဲ့18ဦးမြောက်တပ်မှုအပြောင်းလဲတာဝန်ယူပွဲကိုဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာမြို့တော်ကာဘူးမှာကျင်းပပါတယ်။အာဖဂန်နိုင်ငံအနေနဲ့မျှော်လင့်ချက်တွေစိုးရိမ်ပူပန်မှုတွေမရေရာမှုတွေနဲ့ရောထွေကျုံတွေ့နေရချိန်မှာအမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးအော့စတင်စကော့မီလာကတပ်မှုသစ်ရာထူးကိုလွှဲပြောင်းရယူလိုက်တာဖြစ်ပါတယ်။ပါကစ္စတန်မှာစစ်သွေးချတွေကိုထိတိယောက်ယောက်ကင်တွယ်နှိမ်နင်းမှုမလုပ်နိုင်ဘူးဆိုတဲ့ယူဆချက်နဲ့ပါကစ္စတန်ကိုပေးမဲ့အကူအညီဒေါ်လာတန်း300ကိုအမေရိကန်ကပြန်ပြီးရုပ်သိမ်းလိုက်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုအမေရိကန်ကငွေကြေးထည့်ဝင်မှုရပ်ဆိုင်းမဲ့အကြောင်းကြေညာလိုက်ပြီးနောက်မှာတော့ကုလအေဂျင်စီအခြေအကဲကဒုက္ခသည်တွေနဲ့ဝန်ထမ်းတွေထံကိုအိတ်ဖွင့်ပေးစာတစောင်းပေးပို့လိုက်ပါတယ်။မနေ့စနေနေ့ညနေပိုင်းမှာထွက်ပေါ်လာတဲ့ပေးစာထဲမှာတော့ပါလက်စတိုင်းဒုက္ခသည်တွေရဲ့ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးဆောင်ရွက်ပေးနေတဲ့ကုလအေဂျင်စီမဟာမင်းကြီးကအမေရိကန်ဆုံးဖြတ်ချက်ကအဖွဲ့ရဲ့ပိုင်းဖြတ်ချက်ကိုပိုပြီးခိုင်မာသွားစေမှာသာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitex Zonia ဖြစ်ပါတယ်ရှင်။ကျမကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာရှင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.